Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်နေတနေ့တာအမောပန်းပြေးကြပါလေလားခင်ဗျာ VOA American တိုင်းရဲ့2016ခုနှစ်မတ်လမေလ19ရက်အင်္ဂါနေ့ညနေခင်းအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းလိုမီတာ16 19 25တို့ကနေတင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစည်းအဝေးကိုတောင်းယူတင်ဆက်ပါပါခင်ဗျာ
မင်္ဂလာပါရှင်ကျမခင်မြထွေးပါဆီးရီးယားစစ်ပွဲအဆုံးသတ်နိုင်ရေနိုင်ငံပေါင်း18နိုင်ငံကအစစ်မြစ်တပ်တမန်တွေအော်စတီးယားနိုင်ငံဗီယက်နာမြို့မှာတွေ့ဆုံနေကြပါတယ်တရုတ်ပြည်မှကြီးအစိုးရရဲ့တင်းကျပ်တဲ့ထိန်းချုပ်မှုတွေကြောင့်မကျေနပ်မှုတွေပိုပြီးတော့တိုးလာနေတဲ့ဟောင်ကောင်ကျွန်းကိုတော့တရုတ်ဆိုရထိတ်တန့်ရာရှိကြီးတူဒီကနေ့ရောက်လာပါတယ်အမေရိကန်ပြည်အောင်စုကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးတက်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်လို့ဒီကနေ့အင်္ဂါနေ့မှာအမေရိကန်ဗန္ဓာရေးဌာနကကြေညာချက်တစ်စောင်ထုတ်ပြန်ဖို့ရှိနေပါတယ်ဒီလိုထိတ်တန့်ရာမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအစိုးရသည့်အနေနဲ့ညဉ့်ဉန်းရေးလုပ်ငန်းစဉ်တွေကိုဆက်ပြီးအကောင့်ထဲပို့မယ်ဆိုရင်တက်မတော်နဲ့ညှိနှိုင်းသွားဖို့လိုလိမ့်မယ်လို့သုံးသပ်ကြတဲ့သတင်းနဲ့အတူစကိုင်းတိုင်းကနေခြေတက်လာနေကြတဲ့အလုသမားတပိတ်စစ်ကြောင်းကိုနေပြည်တော်ထိအဝင်မခံဘဲဖြိုခွင်းမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့
ဟိုစီးတုံးကြီးချရမယ်ပေါ့အဲစီးတုံးကြီးချရပြီးရောကျွန်တော်တို့ကဘာလို့ရတာလဲသူတို့ဘာလို့ပြနိုင်မလဲဆိုတာလည်းကျွန်တော်ပြောမယ်မရဘူးဆိုလို့ရှင်တော့ဥပဒေကြောင့်ရသူတို့လွတ်ဆောင်သွားမယ်လို့ပြောတယ်ဗ
ျသတင်းတွေအပြီးနောက်ပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့တူနောက်ပိုင်းမှာနိုင်ငံတကာသတင်းလွှာတပုတ်ကိုလည်းတင်ဆက်ပေးအောင်ပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဘျူတွင်းနဲ့ကိုအောင်တို့ကအစီအခံပါမယ်ခင်ဗျာ
ဩစတြေးလျနိုင်ငံဗီယက်နာမြို့မှာဒီကနေ့ကျင်းပနေတဲ့နိုင်ငံပေါင်း18နိုင်ငံပါစီးရီးယားအရေးနိုင်ငံတကာကူညီပေးအဖွဲ့ ISSG ရဲ့အစည်းအဝေးမှာ9နှစ်ကြာစီးရီးယားစစ်ပွဲအဆုံးသတ်နိုင်ရေးတပ်တမန်တွေအဓိကထားဆွေးနွေးနေကြပါတယ်။ရပ်တန့်နေတဲ့နိုင်ငံရေးဆွေးနွေးပွဲတွေပြန်ဆနိုင်ဖို့အပြစ်ခတ်ရစရေးသဘောတူညီချက်ပြတ်မသွားအောင်ထိမ့်သိမ်းဆောင်ရွက်ရမှာကြုံတွေ့ရတဲ့အခက်အခဲတွေနဲ့ကုလသမဂ္ဂအနေနဲ့လိုအပ်တဲ့နေရာတွေကိုလူသားချင်းစာနာမှုအကူအညီတွေထိရောက်အောင်ပေးနိုင်ဖို့ကိစ္စရပ်တွေကိုဆွေးနွေးနေကြတာပါ။ပြည်ခဲ့တဲ့ဖေဖော်ဝါရီလကုန်မှာစတင်အသက်ဝင်ခဲ့တဲ့အဖြစ်ခက်ရစရေးဟာတိုင်းပြည်တွင်အကြက်ဖက်ဖြစ်ရတွေကိုအစပိုင်းမှာတိတိတသားရော့ကျစေခဲ့ပေမဲ့လို့နောက်ပိုင်းမှာတော့ဒီတိုးတက်မှုတွေတဖြည်းဖြည်းပြောက်ွယ်လာခဲ့တာပါဒီဆွေးနွေးပွဲကနေအဖြစ်ခက်ရစရေးကိုထိထိရောက်ရောက်အောက်ထဲဖော်နိုင်တဲ့အခြေအနေတွေဖန်တီးနိုင်အောင်ကြိုးပမ်းသွားမှာဖြစ်တယ်လို့ဆွေးနွေးပွဲကိုဦးဆောင်ဆွေးနွေးသူတူဦးဖြစ်တဲ့ဂျာမနီနိုင်ငံကြားရေးဝန်ကြီးဖရန့်ဝေါ်တာစတိုင်မာယာကပြောပါတယ်နိုင်ငံရေးဆွေးနွေးမှုတွေမှာအတိုက်အခံဖွဲ့တွေပါဝင်လာခြင်းအောင်စီးပွားကအခြေအနေတွေကိုတိုးတက်ကောင်းမွန်အောင်လုပ်သွားရေးကလည်းဒီဆွေးနွေးပွဲရဲ့နောက်ထပ်ရည်ရွယ်ချက်တစ်ခုဖြစ်တယ်လို့မစ္စတာစတိုင်မာယာကပြောပါရယ်စီးပွားနိုင်ငံမှာအပြစ်ခတ်ရစရေးသဘောတူစာချုပ်ကိုသက်ဆိုင်ရာအဖွဲ့အစည်းဘက်အားလုံးကလိုက်နာလာအောင်ရုရှားနဲ့အမေရိကန်နိုင်ငံတွေကသူတို့ရဲ့ဩဇာကိုတုံ့ပြန်နားချသိမ့်သွင်းမှုကြိုးစားနေကြတာဖြစ်တယ်လို့အခုချိန်ဒီတိုးတက်မှုသိမ့်မရှိသေးတဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေဖြစ်လာအောင်အားပေးလှုံ့ဆော်သွားဖို့ကိုလည်းဒီနိုင်ငံကြီးတွေကကြိုးစားလှုံ့ဆော်နေတာဖြစ်ပါရယ်ရှင်
အီရန်နိုင်ငံအတွင်း IS 7ကြော်ရီသိမ်းပိုက်ထားတဲ့အာရူဘာမြို့ကိုပြန်လည်သိမ်းပိုက်နိုင်မှုအတွက်စစ်စင်ရေးတွေစတင်လိုက်ပြီလို့အီရန်လုံခြုံရေးတပ်ဖွဲ့ကကြေညာလိုက်ပါရယ်အာရူဘာမြို့ဟာအန်ဘာဒေသအနောက်ဘက်ကမြို့ဖြစ်ပြီးဂျော်ဒန်နဲ့ဆီးရီးယားနယ်စပ်ဒေသက IS 7ကြော်ရီသိမ်းပိုက်ထားတဲ့နယ်မြေတွေနဲ့ထိစပ်နေတာပါမြေပေါ်မှာကြည့်မယ်ဆိုရင်အန်ဘာဒေသကိုအရေးကြီးတဲ့ဒေသတစ်ခုအဖြစ်နဲ့မြင်ရမှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဌာနပြောခွင့်ရပီတာခော့ကတင်းလာနေမှာသတင်းတောက်တွေကိုပြောကြားခဲ့ပါရယ်ရာဘာမြို့ကိုအီရတ်လုံခြုံရေးတပ်ဖွဲ့တွေပြန်လည်ရယူနိုင်မယ်ဆိုရင်ဒါဟာအိုက်ဇဲလ်တွေကိုတိုက်ခိုက်ချေမွန်းရမှာအရေးပါတဲ့ခြေလှမ်းတည်းရဲ့စတင်လိုက်တာဖြစ်တယ်လို့ပီတာခော့ကဆိုပါတယ်အခုဆိုရင် IS အဖွဲ့ဟာအီရတ်နဲ့ဆီးရီးယားနိုင်ငံအတွင်းသူတို့သိမ်းပိုက်ထားတဲ့နေမြေ45ရာခိုင်နှုန်းလောက်ကိုလက်လွတ်လိုက်ရပြီဖြစ်တယ်လို့လည်းမစ္စတာခော့ကဆိုပါတယ်အမေရိကန်ဥဆောင်တဲ့မဟာမိတ်နိုင်ငံတွေဟာလေကြောင်းကနေအီရတ်လုံခြုံရေးတပ်ဖွဲ့တွေကိုကူညီတိုက်ခိုက်ပေးနေတဲ့အတွက်စစ်သေးကြော်တွေကိုချေမွန်းတဲ့နေရာမှာထောက်ကူဖြစ်ခဲ့ပြီးတော့ပြီးခဲ့တဲ့နှစ်တုန်းကဆိုရင်ရမဒီမျိုးနဲ့တီခရစ်မျိုးတွေကိုတော့မှပြန်လည်သိမ်းပိုက်နိုင်ခဲ့ပါတယ်2014ခုနှစ်နှစ်လယ်ပိုင်းလောက်ကစပြီးတော့အီရတ်နိုင်ငံမြောက်ဘက်ခြမ်းအနောက်ဘက်ခြမ်းနဲ့ဆီးရီးယားအရှိဘက်ခြမ်းနေရာဒေသတော်များများမှာ IS ကအဖွဲ့တွေကစတင်တိုက်ခိုက်ခဲ့တာပါဒီတိုက်ခိုက်မှုတွေကြောင့်2014ခုနှစ်နှစ်လယ်ပိုင်းအတွင်းအီရတ်လုံခြုံရေးတပ်ဖွဲ့ဝင်800ကျော်သေဆုံးခဲ့ပြီးအဲ့ဒီမတိုင်ခင်နှုန်းကတော့190လောက်သေဆုံးခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်2015ခုနှစ်အတွင်းမှာသေဆုံးသူ9200ကျော်ရှိခဲ့ပြီး2016ခုနှစ်အတွင်းအခုချိန်ထိတော့သေဆုံးသူပေါင်း1500ကျော်ရှိတယ်လို့ဆိုပါရခင်ဗျာ
တဆက်တည်းပဲဒီ UN နိုင်ငံမြို့တော်ဘက်ဒတ်မှာဒီကနေ့ဘုံပေါက်ကွဲမှုတွေကြောင့်လူ28ယောက်ထက်မနည်းသေဆုံးပြီးတော့65ယောက်ထိခိုက်ဒဏ်ရာရသွားပါတယ်ဘက်ဒတ်မြို့တော်မြောက်ပိုင်းအယ်ရှာဘတ်အရက်မှာဖြစ်ပွားတဲ့ဒီတိုက်ခိုက်မှုကိုအမျိုးသမီးအသေးခံဘုံပေါက်ကွဲတိုက်ခိုက်သူတူကဈေးတစ်ခုထဲမှာဖောက်ခွဲခဲ့တဲ့အကြောင်းအဲ့ဒီဒေသကအစိုးရအရာရှိတွေကပြောပါတယ်နောက်ထပ်တိုက်ခိုက်မှုတစ်ခုကတော့မြို့တော်တောင်ပိုင်းရရှိဒ်ရက်ကွက်မှာကာဘုံထောင်ဖောက်ခွဲခံခဲ့ရတာပါဒီတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့ဘယ်သူကမှသူတို့လက်ချက်လို့ပြောဆိုလာတာမရှိသေးပါဘူး ပြည်ခရီးသတင်းပတ်အတွင်းဘက်ကရက်မြို့တော်နဲ့အနီးတစ်ဝိုက်မှာလူပေါင်း100သေဆုံးခဲ့ရတဲ့တိုက်ခိုက်မှုတွေဆက်တိုက်ဆိုသလိုဖြစ်ပွားခဲ့တာမှာတော့ IS သတင်းကြော်တွေကသူတို့လက်ချက်တွေဖြစ်တယ်ဆိုပြီးပြောထားပါတယ်ရှင်
။ American သမ္မတ Barack Obama ရဲ့သမ္မတတရံမကုံဆုံးခင်လပိုင်းလူမကျူးပါနဲ့ American ဆက်ဆံရေးပူတိုးတက်လာဖို့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးအလွန်ဆရာထက်တန်နေကြတယ်လို့ American ပြည်အောင်စုဆိုင်ရာကျူးပါနိုင်ငံခြားရေးဝန်ကြီးဌာနအကြီးအကဲကပြောဆိုလိုက်ပါတယ်။ကျူးပါနိုင်ငံမျိုးတော်ဟာဗာနာမှာဥပဒေစိုးမိုးရေးဆေးဝါးနဲ့စိုက်ပျိုးရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်လို့ American ကိုယ်စားလှယ်ဖွဲ့နဲ့တွေ့ဆုံပြီးတဲ့နောက်ဟိုဆာဖီနာဗီဒယ်ကတနင်္လာနေ့မှာအခုလိုပြောခဲ့တာပါဒီကနေ့အင်ကာနေမှာလဲကျူးဝါနိုင်ငံဘွားအမေရိကန်လက်ထောက်အမိမြေလုံခြုံရေးဝန်ကြီးအလက်ဟန်ဒရိုမေယော့ကတ်စ်နဲ့ကျူးဝါပြည်ထရေးဝန်ကြီးတို့ဟာမွေးရစေးရောင်းဝယ်ဖောက်ကားမှုစိုက်ဘာတိုက်ခိုက်မှုအကြမ်းဖက်ဝါဒတိုက်ဖျက်ရေးနဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေအရေးဆွေးနွေးဖို့ရှိနေပါတယ်ဒါအပြင်လူခွင့်ရေးဆိုင်ရာကိစ္စရပ်တွေနဲ့ငွေကြေးဆိုင်ရာလွှဲပြောင်းမှုကိစ္စရက်တွေနဲ့ဆွေးနွေးသွားဖို့ရှိတဲ့အကြောင်းလဲအမေရိကန်နိုင်ငံသားဌာနကပြောကြားထားပါတယ်။ရာစုနှစ်ဝက်ကြာကြာရန်ပတ်နိုင်ငံတွေဖြစ်ခဲ့ပြီးတဲ့နောက်လွန်ခဲ့တဲ့ဇူလိုင်လရုံးကအမေရိကန်နဲ့ကျူးဘားကြားတဏ္ဍာန်ဆက်ဆံရေးပြန်လည်စတင်နိုင်ခဲ့ပြီးဒီဆက်ဆံရေးမှာအဓိကကျတဲ့ခြေလှမ်းတစ်ရပ်အနေနဲ့လဲဒီသမ္မတအိုဘားမားဟာဆိုရင်လွန်ခဲ့တဲ့မတ်လအတွင်းကျူးဘားကိုအလဲပတ်သွားရောက်ခဲ့ပါသေးတယ်။နိုင်ငံသားဆက်ဆံရေးတဖြည်းဖြည်းချင်းတိုးတက်လာမှဖြစ်ပေမဲ့အရေးကြီးတာကပုံမှန်ဆက်ဆံရေးအစပြုခဲ့နိုင်ပြီဖြစ်တယ်လို့ Fidel ကပြောပါရယ်။လာမယ့်နိုဝင်ဘာမှာကျင်းပမယ့် American သမ္မတရွေးကောက်ပွဲမှာသမ္မတအသစ်ဖြစ်လာမယ့်သူအနေနဲ့လဲကျူးဘားနဲ့ဆက်ဆံရေးခိုင်မြဲအောင်လှုပ်ဆောင်လိမ့်မယ်လို့မျှော်လင့်ကြောင်းလဲသူကပြောဆိုသွားပါရယ်ခင်ဗျာ။
ဒီ American အတန်းညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့အင်္ဂါနေ့ညနေခင်းမြန်မာနယ်ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုနဲ့ပတ်သက်လို့ဒီကနေ့အင်္ဂါနေ့မှာအမေရိကန်ဗဏ္ဍာရေးဌာနကကြေညာချက်အစောင့်ထုတ်ပြန်ဖို့ရှိနေပါတယ်။အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကလက်ရှိချမှတ်ထားတဲ့စီးပွားရေးပိတ်ဆို့တန်ခတ်မှုကန့်သတ်ချက်တွေဟာဒီသတင်းပတ်အတွင်းတက်တန်းကုံဆုံးတော့မှာဖြစ်ပြီးတော့တက်တန်းတိုးဖို့အတွက်ဆိုရင်သမ္မတကလက်မှတ်ရေးထိုးရမှာပါ။အရေးယူမှုအပြောင်းလဲတစ်စုံတစ်ရာရှိမရှိသူ့အနေနဲ့မပြောနိုင်သေးပဲဆုံးဖြတ်ချက်ကိုဗဏ္ဍာရေးဝန်ကြီးဌာနကလုံမှာဖြစ်တယ်လို့အင်ဂျီရောပြောခွင့်ရဂျော့ချ်အန်နက်စ်ကတင်းနလာနေတုန်းကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါဗျာအပြောင်းလဲတွေဖြစ်နေတဲ့မြန်မာနိုင်ငံမှာအမေရိကန်ရဲ့စီးပွားရေးဆိုင်ရာပိတ်ဆို့ကန့်သတ်ချက်တွေကြောင့်ယင်းနှိမ့်ညံ့မှုတစ်တွေကိုဟန့်တားရာရောက်နေတယ်လို့မြန်မာစီးပွားရေးလုပ်ငန်းရှင်တွေကထောက်ပြနေကြပါတယ်ဗဏ္ဍာရေးနဲ့ကုန်သွယ်ရေးဆိုင်ရာပိတ်ဆို့တန်ခတ်မှုတချို့ကို2012ခုနှစ်မှာအိုဘားမားအစိုးရကရှော့ပေါ်ပေးခဲ့တာပါဒါပေမဲ့စစ်တပ်နဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေနဲ့စီးပွားရေးလုပ်တာကိုပိတ်ပင်ထားဆဲဖြစ်တယ်လို့တတိပုဂ္ဂလနဲ့ကုမ္ပဏီတချို့ကိုပြစ်မှတ်ထားတန်ခတ်ထားဆဲဖြစ်ပါတယ်ဒီနေ့အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကထုတ်ပြန်မဲ့ကြေညာချက်ဟာတတိပုဂ္ဂလနဲ့ကုမ္ပဏီတွေအပေါ်ပြစ်မှတ်ထားအရေးယူတဲ့ SDN စာရင်းကိုဖြေလျှော့ပေးတာမျိုးဖြစ်နိုင်တယ်လို့လေ့လာသူတချို့ကသုံးသပ်ပါတယ်။အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနအောက်ကနိုင်ငံခြားပိုင်ဆိုင်မှုများထိန်းချုပ်ရေး OFAC ဌာနခွဲကထုတ်ပြန်ထားတဲ့ပြစ်မှတ်ထားပိတ်ဆို့အရေးယူမှု SDN စာရင်းထဲမှာမြန်မာနိုင်ငံကအကြီးဆုံးစီးပွားရေးလုပ်ငန်းတွေအပါအဝင်ကုမ္ပဏီနဲ့လူပုဂ္ဂိုလ်100ကျော်ရဲ့အမည်စာရင်းပါပါတယ်။မြန်မာပေါ်ဒီအမေရိကန်စီးပွားရေးတက်ခတ်အေးအေးမှုတွေကိုဖယ်ရှားချိန်တန်ပြီလို့ဆိုပြီးတော့စီးပွားရေးဆိုင်ရာအမေရိကန်စီးအောင်လှုပ်ဆောင်နေသူတွေကပြောနေကြတဲ့အချိန်ထဲမှာပဲလူခွင့်ရေးဆောင်ရွက်သူတွေနဲ့အမေရိကန်လွှတ်တော်အမတ်တချို့ကတော့အချိန်မတန်သေးဘူးလို့ပြောနေကြပါတယ်မြန်မာနိုင်ငံကမေလ22ရက်နေ့မှာတွားရောက်မဲ့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီရဲ့ခီးစဉ်အတွင်းမှာလည်းဒီအေးအေးတက်ခတ်မှုတွေနဲ့ပတ်သက်လို့အသေးစိတ်ရှင်းပြမယ်လို့မျှော်လင့်ရပါတယ်ရှင်
တရုတ်ပြည်မှာကြီးအစိုးရရဲ့တင်းကြပ်တဲ့ထိန်းချုပ်မှုတွေကြောင့်မကျေနပ်မှုတွေပိုတိုးလာနေတဲ့ဟောင်ကောင်ကျွန်းကိုတရုတ်အစိုးရထိတ်တန့်အစိုးရရာရှိကြီးတူဒီကနေ့3ရက်ကြာခီးစဉ်အဖြစ်နဲ့ရောက်ရှိလာပါတယ်ဟောင်ကောင်လူမှုတွေရဲ့အတန်းတွေကိုနားထောင်ဖို့သူအခုလိုရောက်လာတာဖြစ်တယ်လို့တရုတ်ပြည်သူကွန်ဂရက်အမြဲတမ်းကော်မတီဥက္ကဋ္ဌဂျန်တဲဂျန်ကပြောပါတယ
်各位朋友特别是新闻界的朋友们转达
ဒီကြလွတ်လပ်ပြီးကိုပိုင်အုပ်ချုပ်ခွင့်ရထားတဲ့ဟောင်ကောင်နဲ့တရုတ်ပြည်မှာကြီးတို့တပီတောင်စနစ်နှစ်ခုကျင့်သုံးတဲ့ကိစ္စအခြေခံဥပဒေလက်တွေ့ကောင်တွေဖော်မှုတွေနဲ့ပတ်သက်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးအစိုးရနဲ့အထူးအုပ်ချုပ်ရေးဒေသမှာရှိကြတဲ့လူမှုအတန်းအလွာအသီးသီးကအတန်းတွေသူတို့ရဲ့လှုပ်ဆောင်ချက်တွေအကြံပေးချက်တွေပန်ကြားချက်တွေကိုနားထောင်ဖို့အတွက်ကျွန်တော်ဒီကိုရောက်လာတာပါလို့ဟောင်ကောင်လေဆိပ်ကိုရောက်ရောက်ချင်းမှာပဲမစ္စတာဂျန်ကပြောသွားတာပါပေါ်တုန်းနေ့မှာကျင်းပမဲ့စီးပွားရေးညီလာခံကိုတက်ရောက်ဖို့အတွက်တရုတ်နိုင်ငံမှာလက်ရှိတတိယမြောက်အာဏာအရှိဆုံးဖြစ်တဲ့ဂျန်တဲဂျန်ရောက်ရှိနေတာဖြစ်ပါတယ်။ဒါဟာလေးနှစ်အတွင်းတရုတ်အစိုးရထိတ်တန့်အရာရှိကြီးတဦးဟောင်ကောင်ကိုလာရောက်တာလည်းဖြစ်ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကတရုတ်ပြည်မှာကြီးအစိုးရလှူလာတဲ့ကော်မတီကရွေးချယ်ပေးတဲ့သူတွေကိုသာမဲပေးရွေးချယ်ရမယ်ဆိုတဲ့ကန့်သတ်ချက်ကြောင့် မကျေနပ်မှုတွေရှိနေတဲ့ဟောင်ကောင်မှာအခုလိုထိတ်တန့်အရာရှိကြီးရောက်နေခြင်းအတွင်းဒီမိုကရေစီရဲ့ဆန္ဒပြမှုတွေဖြစ်မှာဆိုတဲ့အတွက်လုံခြုံရေးကိုအထူးတင်းကျပ်ထားပြီးတချို့နေရာတွေမှာဆိုရင်အတော်လာတွေကိုလုံးဝပိတ်ပင်ထားပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံမှာနိုင်ငံသားရေးဝန်ကြီးတက်ခတ်လိုက်တယ်လို့ဗြိတိန်အစိုးရထံကိုပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်။ဒုတိယနိုင်ငံသားရေးဝန်ကြီးဟောင်းရီယွန်ဟိုဟာအရင်ကမြောက်ကိုရီးယားနျူကလ িয়ার လက်နက်ဖြတ်သန်းဆိုင်ရာဆွေးနွေးပွဲတွေမှာထိတ်တန့်ဆင်ဆက်ညှိနှိုင်းသူတူဦးဖြစ်တဲ့ဦးဆောင်ပါဝင်ခဲ့ပြီးတော့1990ပြည့်လွန်နှစ်တွေအတွင်းအမေရိကန်ပြည်ထောင်စုနဲ့တွေ့ဆုံဆွေးနွေးပွဲတွေမှာလည်းဗြိတိန်နိုင်ငံဆိုင်ရာမြောက်ကိုရီးယားတန်မတ်ကြီးဖြစ်တဲ့ပါဝင်ခဲ့တဲ့သူဖြစ်ပါတယ်။အခုလိုရီကိုနိုင်ငံသားရေးဝန်ကြီးအဖြစ်နဲ့ရွေးချယ်ခန့်အပ်လိုက်တာဟာအခုနှစ်ဆန်းပိုင်းတုန်းကနျူကလ িয়ার ဘုံနဲ့တာဝေးပြည့်ဒုံးကြီးဆက်တတ်မှုတွေအပြီးနိုင်ငံကနဲ့ဆက်ဆံရေးပြတ်ပြားခဲ့တဲ့အခြေအနေကိုပြန်ပြီးတော့အဖက်ဆဲဖို့မြောက်ကိုရီးယားအနေနဲ့ကြိုးပမ်းတာဖြစ်တယ်လို့အကြက်ခက်တချို့ကသုံးသပ်ပါတယ်။ဒါပြင်ရီအနေနဲ့မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့တင်းကျပ်တဲ့ပိတ်ဆို့တိုက်ခိုက်မှုတွေဖြစ်ရောက်ပေးဖို့ကုလသမဂ္ဂမှာတောင်းဆိုဖွယ်လဲရှိနေပါတယ်ရှင
်။ခရီးသွားလေပတ်သူတွေကြားရေပန်းစားတဲ့နေရာတစ်ခုနားမှာရေကြီးမှုဖြစ်ခဲ့တာကြောင့်လူ18ဦးထက်မနည်းသေဆုံးပြီး3ဦးပျောက်ဆုံးနေတယ်လို့အင်ဒိုနီးရှားအနာပိုင်းကြီးကပြောပါတယ်။တက်ကတိုကျောင်းသား80လောက်ပါဝင်တဲ့အဖွဲ့နဲ့အဲလန်ညွန်တွေဟာမြောက်ပိုင်းဆူမထရာမှာရှိတဲ့ဒူဝါဝါနာရေတံခွန်ကိုလာရောက်လေပတ်နေစဉ်မှာအနီးနားကရေတံခွန်တစ်ခုကနေရုတ်တရက်ရေတွေအချိန်နဲ့စီးကျလာတာပါ။အခုကမာရောကေဇေရီအဖွဲ့ဝင်တွေဟာပျောက်ဆုံးနေသူတွေကိုဆက်လက်ရှာဖွေနေပါတယ်။ရေတံခွန်ကနေ3ကီလိုမီတာလောက်ဝေးတဲ့ရမ်ဘူနန်ဒီရီနဲ့ဥဂျန်ဒီလန်ရွာတွေမှာဖြတ်စည်းသွားတဲ့မြစ်သုံးမြစ်ထဲမှာဒီပျောက်ဆုံးတဲ့သူတွေကိုအဓိကထားရှာဖွေနေတယ်လို့ဒေသဆိုင်ရာရဲတပ်ဖွဲ့အကြီးအကဲကသတင်းတောက်တွေကိုမနေ့ကပြောကြားခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့မုတ်တုံရာသီမှာအခုလိုရေကြီးရေရှမ်းမှုတွေဖြစ်ပွားလေရှိပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုမက်ခင်ဖြူတွင်နဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုတင်ဆက်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထက်မှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်ဆက်သွယ်မေးမြန်းချက်တွေကိုကြားရပါမယ်စကိုင်းကနေခြိတက်လာကြတဲ့အလို့သမားတပိတ်စစ်ကြောင်းကိုနေပြည်တော်အထိအဝင်မခံပဲလုံခြုံရေးအင်အားသုံးဖြိုခွင်းသွားမယ်ဆိုပြီးသတင်းတွေကြောင့်ချီတက်လာကြတဲ့အလို့သမားတပိတ်စစ်ကြောင်းနဲ့ပတ်သက်လို့အကြမ်းဖက်ဖြိုခွင်းမှုတွေဖြစ်လာမှာကိုစိုးရိမ်မှုတွေရှိနေချိန်မှာပဲအစိုးရအာဏာပိုင်တွေဘက်ကလည်းအလို့သမားတွေနဲ့ပြည်လဲအောင်ညှိနှိုင်းဆောင်ရွက်နေတယ်လို့ဆိုပါတယ်စုံစမ်းမေးမြန်းတဲ့မတ်ဆူမွန်ကအပြည့်စုံကိုပြောပြပါမယ
်ဟုတ်ပါတယ်စကိုင်းတိုင်းစကိုင်းမြို့ဗရမားဆက်မှုဇုံမြန်မာဗီနီယာပလိုင်းဝုဒ်တစ်အချောတဲ့ဆက်ယုံကအလို့သမားတရားကြုံကိုအလို့ရှင်ကအလို့ထုတ်လိုက်တာကြောင့်အလို့ထုတ်ခံရတဲ့ဆက်ယုံအလို့သမားတွေကသူတို့နစ်နာဆုံးရှုံးခဲ့ရတာတွေကိုအစိုးရသမရအထီးသိအောင်တောင်းဆိုဖို့အလို့သမားတရားကြုံဟာစကိုင်းတိုင်းကနေပြည်တော်နိုင်ငံတော်သမရယုံရှိအထီးခရီးရှည်ချီတက်လမ်းလျှောက်ဆန္ဒပြတပိတ်မှောက်နေကြတာပါပြီးခဲ့တဲ့သတင်းပတ်တုန်းကစကိုင်းတိုင်းတာဝန်ရှိရသူတွေအလို့သမားဝန်ကြီးဌာနတာဝန်ရှိရသူတွေဘက်ကအလို့သမားကောင်းဆောင်တွေကိုခေါ်ယူတွေ့ဆုံညှိနှိုင်းခဲ့တဲ့အတွက်ချီတက်နေတဲ့အလို့သမားတပိတ်စစ်ကြောင်းကိုခိတရရနာပြီးဆောင်ဆိုင်ခဲ့ကြပါတယ်ဒါပေမဲ့လို့အလို့သမားတွေလိုလားတောင်းဆိုချက်တွေအတိုင်းပြည်လဲအောင်ဖြည့်ရှင်းဆောင်ရွက်ပေးခြင်းမရှိတဲ့အတွက်ဆက်ပြီးတော့တပိတ်မှောက်ချီတက်နေကြတာဖြစ်ပါတယ်ဒါပေမဲ့နေပြည်တော်ကိုရောက်ခံသည့်အချိန်မှာတော့အလို့သမားတပိတ်စစ်ကြောင်းကိုနေပြည်တော်ကိုအဝင်မခံဘူးလို့နေပြည်တော်တာဝန်ရှိသူတွေဘက်ကသတင်းဌာနတွေကိုပြောဆိုခဲ့ပါတယ်အခုလို့နေပြည်တော်ကိုဥတီချီတက်လာနေကြတဲ့အလို့သမားတွေရဲ့တပိတ်လမ်းကြောင်းအတိုင်းနေပြည်တော်ကောင်စီအဝင်တပ်ကုန်းမြို့နယ်ရဲ့အစမှာတော့အချုပ်ကားတွေရဲကားတွေနဲ့ရဲလုံခြုံရေးတွေဘက်ကတန်ဆူးကြိုးအတားတွေကာယံပြီးဆောင်ဆိုင်နေကြပေမဲ့လို့အလို့သမားတွေရဲ့တောင်းဆိုချက်တွေမရမချင်းသမရာယုံရှိနေပြည်တော်အထိမရောက်ရအောင်ချီတက်သွားကြမယ်လို့အလို့သမားတပိတ်ခေါင်းဆောင်ကိုနှင်းအောင်ကပြောပါတယ်
ကျွန်တော်တို့ရမဲတင်မြို့နယ်ကပြတဲ့ကြီးရွာထိပ်ကိုကျွန်တော်တို့ရောက်နေပါတယ်နေပြည်တော်တပ်ကုန်းအဝင်ကစိတ်ဖို့ပြင်ဆင်နေတယ်ဆိုတဲ့နေရာနဲ့ငါးမိုင်ဆန်းကွာမှာရှိနေပါတယ်ဗျာသူတို့ဘက်ကပြောတဲ့စကားအရတော့ဟိုစီးတုံးကြီးချရမယ်ပေါ့အဲစီးတုံးကြီးချရပြီးရောကျွန်တော်တို့ကဘာလို့ရတာလဲသူတို့ဘာလို့ပြနိုင်မလဲဆိုတာလည်းကျွန်တော်ပြောမယ်မရဘူးဆိုလို့ရှိရင်တော့ဥပဒေကြောင့်ရသူတို့လွတ်ဆောင်သွားမယ်လို့ပြောတယ်ဗျာအဲဒီပုံမှာကျွန်တော်တို့ကလည်းမှန်တဲ့တရားမျှတမှုဆိုတော့ဟိုဖော်ဆောင်ပေးနိုင်မှုမရှိမချင်းကျွန်တော်တို့ဖော်ဆောင်ပေးနိုင်မဲ့ဟိုအစိုးရရုံးဆိုင်ရာရှိရသူကျွန်တော်တို့ဆက်လက်ချိန်ပြတ်ပါမယ်ခင်ဗျာတော်တဲ့နေရာမှာကျွန်တော်တို့ဘက်ကတော့တက်နေတာငင်းငင်းချမ်းချမ်းနဲ့ပဲကျွန်တော်တို့သူတို့တာစီတာညာထိတ်ကြီးကိုကျွန်တော်တို့ကြော်ဖြတ်မယ်သူတို့ဘက်ကချက်ဆက်လာလို့ရှိရင်လည်းကျွန်တော်တို့ဘက်ကအကြမ်းဖက်ငင်းချမ်းတဲ့နည်းနဲ့ပဲကျွန်တော်တို့ပြန်လည်တုံ့ပြန်ပြီးတော့ကျွန်တော်တို့ရဲ့ဥတီယာတိုင်းရဲ့အများအများတော်အမှန်ကန်ပေါ်ပေါက်ဖို့အတွက်ကျွန်တော်တို့ဆက်လက်ပြီးတော့ကြိုးစားချိန်ပြတ်ပါမယ်ခင်ဗျာပြည်သူတွေတင်ရောက်ခဲ့တဲ့ကိုယ်စားလှယ်တွေရှိတယ်ပြည်သူတွေတင်ရောက်ထားတဲ့သမရာကြီးရှိတယ်ဒီသမရာကြီးနဲ့ကျွန်တော်တို့ကတွေ့ခွင့်ရဖို့တောင်းဆိုတဲ့အခါမှာသူကသူ့ရဲ့နေနေဖြစ်တဲ့နေပြည်တော်ကောင်စီနေနေတော်အဝင်မခံ ခုဆိုရင်ဒါဒီမိုကရေစီနိုင်ငံလို့ပြောနေကြတဲ့အရာပေါ်မှာဟိုကျွန်တော်တို့ကဘာလဲပဲလဲကျွန်တော်တို့မေးခွန်းထုတ်ရပါလိမ့်မယ်ခင်ဗျာ
တစ်ချိန်တည်းမှာပဲတရားဥပဒေနီလန်းကြောင်းအရာဖြည့်ရှင်းဆောင်ရွက်နိုင်အောင်လို့အလုသမားခုံသမားတွေရုံးရဲ့ဆုံးဖြတ်ချက်ဟာအလုသမားတွေရဲ့လိုလားချက်မဟုတ်ကြောင်းကိုပြသနိုင်မှုဒီကနေ့မှာပဲတရားလွှတ်တော်ချုပ်ရုံးကိုစာချုပ်တော်ပေးဖို့ကိုယ်ပိုလည်းစီစဉ်ဆောင်ရွက်နေပါတယ်လို့အလုသမားခေါင်းဆောင်ကိုနှင်းအောင်ကပြောပါတယ
်ဟုတ်ကဲ့ဒီကနေ့မှာခုံသမားတွေရဲ့ဆုံးဖြတ်ချက်ကိုနိုင်ငံချင်းရှိတဲ့အတွက်ပြည်တော်စုအစည်းအဝေးကိုကျွန်တော်တို့ဆောင်ကျွန်တော်တက်ဖို့အတွက်ဒီကနေ့ပြခေါင်းဆောင်အချုပ်နဲ့ကျွန်တော်တို့ဘက်ကဒီအလုသမားရေးဆောင်ရွက်တဲ့ရှင်းနေရင်းနဲ့ပြောပါတယ်ခင်ဗျာဒါဥပဒေကြောင်းအရကျွန်တော်တို့ပြောရှင်းတရားရုံးကိုချက်ပြီးတော့ဆောင်ကျွန်တော်တက်တာပါခင်ဗျာ
ဟုတ်ကဲ့ရှင်အဲ့ဒီမှာဘယ်လိုမျိုးတောင်းဆိုမှုတွေပါလဲရှင်
ဒီထဲမှာကျွန်တော်တို့ဒီလက်ရှိအစီအစဉ်ကဖြည့်စင်မှုကဆောင်ရွက်ပုံရတရားမျှတမှုနဲ့မှန်ကန်မှုမရှိဘူးအကြီးကြီးနဲ့မကင်းမှုဆိုတဲ့အကြောင်းလည်းပါတယ်ဒီလိုမျိုးတွေအခြေခံနေတဲ့ချက်တွေကိုတောင်းဆိုမှုအကြောင်းတွေလည်းပို့ပါပါလိမ့်ခင်ဗျာ
ထိတ်တန့်ရင်ဆိုင်မှုတွေနဲ့တင်းမာမှုတွေမဖြစ်ပေါ်စေဖို့စကိုင်းတိုင်းအစိုးရနေပြည်တော်ကောင်စီတာဝန်ရှိသူတွေအလုသမားဝန်ကြီးဌာနတာဝန်ရှိသူတွေနဲ့အလုရှိအလုသမားကိုယ်စားလှယ်တွေမျက်နှာချင်းဆိုင်တွေ့ဆုံဖြည့်ရှင်ညှိနှိုင်းဖြေရှာဖို့ကိုလည်းအလုသမားရေးလှုပ်ရှားသူတွေကအကြံပြုနေကြတာပါစကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကို VOA ကဆက်သွယ်မေးမြန်းတဲ့အခါမှာလဲစကိုင်းတိုင်းဆိုရဖွဲ့ကစီမံဘဏ္ဍာဝန်ကြီးဦးစိုးဦးကိုတွားရောက်ညှိနှိုင်းဖြည့်ရှင်ပေးဖို့တာဝန်ပေးအပ်ထားပြီးဒီအလုသမားရေးကိုပြည်လည်အောင်ဖြည့်ရှင်ပေးနိုင်မှုစီစဉ်ဆောင်ရွက်နေပါတယ်လို့ပြောပါတယ်နေပြည်တော်ခြေစိုက်တဲ့အလုသမားဝန်ကြီးဌာနကိုဆက်သွယ်တဲ့အခါမှာလဲအလုသမားဝန်ကြီးဌာနညွှန်ကြားရေးမှူးကအလုသမားဝန်ကြီးဌာနရဲ့အထူးကိုယ်စားလှယ်ကိုနေပြည်တော်ကိုဆစ်လွတ်ပြီးတော့အလုသမားတပိတ်စစ်ကြောင်းကိစ္စပြည်လည်အောင်ညှိနှိုင်းဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်အခုလိုခီးရှည်ချီတက်လမ်းလျှောက်ဆန္ဒပြရတဲ့အထိအလုရှိအလုသမားကြားတင်းမာမှုတွေဖြစ်လာရတဲ့အဓိကအကြောင်းရင်းကတော့အလုထုတ်ခံရတဲ့အလုသမားတွေရဲ့တောင်းဆိုမှုတွေနဲ့အလုရှိဘက်ကအလုရှိအလုသမားကြားပေးထားတဲ့သဘောတူညီချက်တွေကိုအကြိမ်ကြိမ်ဂတိဖောက်ပြန်ကျူးလွန်ခဲ့တာကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုသမားအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ဘူးသူအလုသမားရေးကြွမ်းကျင်သူဦးအောင်လင်းကပြောပါတယ
်ယတနာအစကဒီစကိုင်းအလုသမားဒီဆက်ယုံမို့တိချောတဲ့ဆက်ယုံမို့နော်ဒီဆက်ယုံမှာဒီပြီးခဲ့တဲ့အစိုးရလက်ထက်ကလေးကစခဲ့တဲ့ယတနာရှာမရဲ့အဲ့တော့ပြီးခဲ့တဲ့ယတနာကိုဒီဘက်ကတည်လာတဲ့အခါမှာအခြေခံမှာလေးကရည်ယူဆောင်ရွက်ရန်ရှိရာတွေကိုပြည့်ပြည့်စုံစုံမကင်တွယ်ခဲ့လို့ဒီချိန်လေးအခုထိရောက်တယ်လို့ကျွန်တော်သုံးသပ်တယ်ပြီးခဲ့တဲ့အစိုးရလက်ထက်မှာဥပဒေစိုးမိုးရေးကိုမဖြည့်ရှင်းနိုင်ခဲ့တဲ့နောက်ဆက်တွဲအကျိုးဆက်ကိုသူတို့ခံစားနေရတာဖြစ်တယ
်နေပြည်တော်ကတာဝန်ရှိသူတချို့ဒီကနေ့လာရောက်တွေ့ဆုံပြီးလုံခြုံရေးတာဝန်ယူထားတဲ့ပြည်ထရေးနဲ့ထိတ်တန့်ရင်ဆိုင်မှုမဖြစ်စေလို့ကြောင့်မြစ်တာရက်ခံခဲ့တာရှိပေမဲ့လို့အခုချိန်အထိကတော့သမားသပိတ်စစ်ကြောင်းဟာရမဲသိမ်းမြို့နယ်တွေကနေပြည်တော်ထိရောက်အောင်မနာတမ်းဆက်လက်ချီတက်နေကြစေဖြစ်ပါတယ်ပူပြင်းလို့နဲ့ရာသီဥတုဒဏ်ကြောင့်ပြီးခဲ့တဲ့ရက်တွေတုန်းကအလုသမားတချို့ဆေးရုံကိုအရေးပေါ်ပို့ဆောင်ဆေးကုသမှုခံယူရတယ်လို့လမ်းတစ်လျှောက်အာဏာပိုင်တွေရဲ့ဖိအားကြောင့်ညအိတ်နားခိုဖို့ရမှာလဲအခက်အခဲတွေနဲ့ရင်ဆိုင်ခဲ့ရတယ်လို့အလုသမားခေါင်းဆောင်တွေကပြောပါတယ်ရှင
်အခုဆိုရတဲ့တံတွင်ငင်းချင်ရဖို့အတွက်တပ်မတော်ဘက်ကမျှော်လင့်ထားတဲ့ကြောင်းပြောဆိုထားပါတယ်ဆယ်စုနှစ်ခုနှစ်ခုနီးပါးတက်တန်းရှိလာပြီဖြစ်တဲ့ပြည်တွင်းစစ်ကိုနှစ်ပိုင်းတွေတွင်အဆုံးသတ်နိုင်ရေးတပ်ဆိုင်ရာအဖွဲ့အစည်းတွေကြားအလျှော့အတင်းအပေးအယူနဲ့ဆက်ဆက်ဆွေးနွေးပြည်လည်နိုင်ဖို့ဘာတွေလှုပ်ဆောင်ဖို့လိုအပ်ပါတယ်အခုလာမယ့်အင်္ဂါနေ့ညဒရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါကိုတိုင်ပါဝင်ဆွေးနွေးလူသူတွေ VOA ရဲ့တယ်လီဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာ burmese@voanews.com ကိုလည်းဆွေးနွေးလိုတဲ့အကြောင်းအရာဖြစ်ဖြစ်တယ်လီဖုန်းနံပါတ်ဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
မကြခင်ညာ9နိုင်ခွဲမှာဆွေးနွေးကြမဲ့ VOA တိုက်ရိုက်လေလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုကတော့ထိုင်းနိုင်ငံဘက်ကမြန်မာသတင်းတပုတ်ကိုလည်းကြည့်ရအောင်ပါထိုင်းနိုင်ငံကော့တောင်အပန်းဖြေကျွန်းလို့ခေါ်တဲ့လိပ်ကျွန်းမှာပြည်သူ့လူငယ်2ဦးကိုတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ပြီးခဲ့တဲ့ဒီဇင်ဘာ24ရက်နေ့ကထိုင်းတရားရုံးကနေတည်တံပေးခြင်းခံရတဲ့မြန်မာရွှေပြောင်းအလို့သမားလူငယ်2ဦးအတွက်အယူခံကို9ချိန်မြောက်အဖြစ်ရက်ထပ်တိုးခဲ့ပြီးနောက်ပိုင်းမှာလာမယ့်မေလ23ရက်နေ့မှာအယူခံတရားရုံးကနေဆုံးဖြတ်ချက်ချတော့မှာဖြစ်ပါတယ်ဒီအတွက်အသက်တွေနဲ့အထောက်အထားတွေကိုလေကျွန်းလူတက်မှုစုံစမ်းရေးကော်မတီအနေနဲ့ပြင်ဆင်ထားပြီးဖြစ်ကြောင်းလည်းပြောပါတယ်အကြောင်းစုံကိုတော့ထိုင်းချီဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်
ထိုင်းနိုင်ငံကော့တောင်အပန်းဖြေကျွန်းလို့ခေါ်တဲ့လိပ်ကျွန်းမှာပြည်သူ့လူငယ်နှစ်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရွှေ့ပြောင်းလုပ်သားနှစ်ဦးကိုထိုင်းတရားရုံးကပြီးခဲ့တဲ့ဒီဇင်ဘာလ24ရက်နေ့ကတည်တံချမှတ်လိုက်ပြီးတဲ့နောက်မှာတော့သူတို့အတွက်အယူခံကိုတက်လာခြင်းလိုက်ရက်တိုးပေးဖို့တောင်းဆိုခဲ့ရမှာ9လမြောက်ဖြစ်ထိုင်းအယူခံတရားရုံးကခွင့်ပြုပေးခဲ့တာပါဒါဟာနောက်ဆုံးအကြိမ်သာဖြစ်တယ်ဆိုပြီးအယူခံတရားရုံးကပြောဆိုထားပါတယ်ဒ ဒီအတွက်လာမယ့်မေလ23ရက်နေ့မှာအယူခံတရားရုံးကနေဆုံးဖြတ်ချက်ချလာမှာဖြစ်ပါတယ်ဒီအတွက်ပြင်ဆင်ဆောင်ရွက်မှုတွေလုံဆောင်ထားပြီးဖြစ်တယ်လို့လည်းမြန်မာတန်ရုံးကဖွဲ့စည်းပေးထားတဲ့လက်ကျွန်းလူတက်မှုအထူးဆောင်ရွက်စစ်ဆေးကော်မတီရဲ့ခေါင်းဆောင်ဦးကျော်တောင်းကပြောပြပါတယ်
23ရက်နေ့အဖြစ်ဟာကျွန်တော်တို့ရဲ့ငါးကြိမ်များအယူခံနောက်ဆုံးပေါ့နော်ဆိုတော့ဒီအယူခံမှာဗာဒီကျွန်တော်တို့ကတင်ကြားထားတဲ့ဆိုတော့ထိုင်းဒီရှင်းနေမြောက်ကောင်စီကရော ဒီကျွန်တော်တို့မြန်မာအစိုးရကဆက်ထုတ်တဲ့တရားရေးဝန်ထမ်းတို့အဲ့ဒီ တရားစွဲအဖွဲ့ကဆွဆွဲတင်ပြထားချက်တွေကတက်တေကွဲလက်ချက်တွေနဲ့ပတ်သက်လို့အချက်လက်အထောက်အထားတွေကိုအဓိကထားတင်ပြထားရလို့လဲဆက်ပြောသွားပါတယ်။အဲတရားစွဲအဖွဲ့ကနေပြီးတော့အဓိကသက်တွေလောက်ထားတဲ့အလူသိမီအင်္ဂါစာမှာရှိတဲ့တောက်ရွေးနောက်ပြီးတော့လူစားလက်နဲ့ဖြစ်ပြောတဲ့ဟိုပေါ့ပြားမှာရှိတဲ့လက်ပွေရတဲ့ဟာဒီတရားခံလို့ဆွဆွဲခံထားရတဲ့ မြန်မာတို့ကမှနေရာစီကယူသွားတဲ့ဒီအန်ဒီကိုလေးချက်တွေအဲ့ဒါတွေကိုသိသိတင်ပြထားတယ်။ဒါတွေဒါတွေဒီလိုပညာရှင်ကအချင်းချင်းပြက်ခက်လျက်နဲ့တရားစွဲအဖွဲ့ဟာထိုင်းရေးတပ်ဖွဲ့တရားစွဲအဖွဲ့ဟာသူတို့ရဲ့တွေးရှိချက်သူတို့ရဲ့ခင်မင်ယူဆချက်တွေကိုသင်ကြတာကိုတရားရုံးကအေးမှသူဆုံးဖြတ်ချက်ရှာပလဲပြီးတော့ဒေါက်တာပေါ်သေးတို့ပညာရှင်တွေကျွန်တော်တို့
ဟိုလက်ကျောဆူးသူနဲ့ကော်မတီတို့လေးလာတွေးရှိချက်တက်တဲ့တက်ခံတွေပြကြတာတွေကိုဟိုဥပဒေစာပြူပြီးတော့မှအဆုံးဖြတ်ထားတယ်ဆိုတာကိုကျွန်တော်တို့ကကွက်ကွက်ပွင့်ပွင့်အချက်လက်ထောက်ထားတယ်ဆိုပြထားတယ်။မြန်မာရွှေပြောင်းလို့တမခန့်မှန်းချေ၄000လောက်အလုပ်လုပ်ကင်နေတဲ့လက်ကျောမှာ 2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရပ်ပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်2ယောက်ကတော့ တပြားများတစွာစီရင်နိုင်ရေးအတွက်မြန်မာနိုင်ငံတဝန်ဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့ပြီးရခိုင်ပြည်နယ်အတွင်းကမြို့နယ်15မြို့နယ်မှာလည်းဒုတိယအင်အားသသိန်းခန့်ဟာလက်မှတ်ရေးထိုးပြီးထိုင်းဘုရင်မင်းမြတ်နဲ့ထိုင်းအစိုးရကိုမေတ္တာရက်ခံစွာတစောင်းလဲပေးပို့ထားပါတယ်ရှင်
VOA သတင်းနောက်မအေးမာရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်မြန်မာပြည်ဆိုင်ရာသတင်းတွေပြီးသွားပြန်တော့ဒီကနေ့ညနေခင်းအတွက်နောက်ဆုံးဖြစ်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ပြကြပါမယ် ဟီမွန်တာတောင်နှန်းဒေသကနီပေါ်နိုင်ငံမှာပြီးခဲ့တဲ့နှစ်ထဲကျုံခဲ့ရတဲ့ငလျင်နှံကြောင့်တန်ချိန်ပေါင်းထောင်နဲ့ချီတဲ့နှင်းတွေရေခဲတွေပြိုကျခဲ့တဲ့အတွက်တောင်တက်သမားတွေလာရေးကြပါမလားဆိုတဲ့စိုးရိမ်မှုတွေရှိနေပါတယ်ဒါပေမဲ့လည်းဒီနှစ်ရာသီမှာတော့ကမ္ဘာအမြင့်ဆုံးအီဝရက်တောင်ကိုတက်ဖို့တောင်တက်သမားတွေရောက်လာနေကြပါတယ်နီပေါ်နိုင်ငံကတောင်တက်လုပ်ငန်းအကြောင်း
အေဘီဒရင်းဘုတ်ဘော်အခြေခံပြီးကိုအောင်လွင်ဦးကပြောပြပါမယ်။နီပေါ်နိုင်ငံမှာပြီးခဲ့တဲ့နှစ်ကမြင်းကလေးနဲ့ဒီမတိုင်ခင်တစ်နှစ်ကရေခဲတောင်ပြိုကျမှုတွေစက်တိုက်ဆိုသလိုကြုံခဲ့ရပေမဲ့လည်းဒီနှစ်ရာသီမှာတော့ရာနဲ့ချီတဲ့တောင်တက်သမားတွေထောင်ချီရဲ့ခီးရမ်းသွားသူတွေပြန်ရောက်လာခဲ့ကြတာပါ။ဖွံ့ဖြိုးမှုနှိမ့်ချတဲ့နီပေါ်နိုင်ငံအတွက်ဝင်ငွေဒေါ်လာ300,000ကျော် ထက်ကိုတက်နိုင်မဲ့ခွင့်လန်းရမယ့်ခွင့်ပြုချက်တစ်စောင်ကိုတော့ဒေါ်လာ1000ပေးရပါတယ်ပြည်ပေါင်း2000ကုလံကျော်မြင့်တဲ့တောင်ထက်ကိုမရောက်ခင်မှာအမြင့်ပိုင်းဒေသကပတ်ဝန်းကျင်နဲ့အသားကျအောင်နေထိုင်ရင်တောင်ထက်ဖွဲ့တွေတောင်ပေါ်မှာ2လလောက်ချိန်ယူရမှာပါဒီလိုတောင်ထက်ကိုနီပေါ်လန်ပြတန်ဇင်းနော်ဂင်းနဲ့နယူးဇီလန်နိုင်ငံသားအက်ဒမန်ဟီလာရီတို့1953ခုနှစ်မှာပထမဆုံးခြေချခဲ့ခြင်းကစလို့တောင်ပေါ်မှာတည်ဆုံသူပေါင်း250ကျော်ရှိပါပြီ။ဒါပေမဲ့လည်းအရင်တွေ့ကြုံတွေသဘောကပေးအန်ရီတွေနဲ့ရင်ဆိုင်ခဲ့ရတဲ့နီပေါ်နိုင်ငံမှာတောင်ထက်သမားတွေဘေးကင်းလုံခြုံစေမဲ့အစီအမံတွေရှိနေပြီလို့လည်းနီပေါ်နိုင်ငံတောင်ထက်အသင်းကအန်ချာရင်းကပြောပါတယ်
။ဂတဘော့ဆာဟရူမာဘေကိုဒု
တ်အရင်နှစ်တွေမှာကြုံခဲ့ရတဲ့ကပ်ဘေးဒုက္ခတွေကသင်ခန်းစာတွေတပုံကြီးရခဲ့ပါတယ်။အခုချိန်မှာကျွန်တော်တို့ရဲ့အရေးပေါ်ကယ်ဆယ်ရေးအဖွဲ့တွေဟာလည်းပိုပြီးသတိရှိလာကြသလိုအတွေ့အကြုံလည်းပိုများလာပါတယ်
နီပေါ်နိုင်ငံကရှက်ပါလူမျိုးလမ်းပြ73ယောက်နဲ့တခြားနီပေါ်လူသမား3ယောက်သေဆုံးခဲ့တဲ့2014ခုနှစ်ဧပြီလကရေခဲတောင်ဖြိုချမှုကြောင့်လမ်းပြနဲ့အထံသမားအလုပ်တွေကိုအဓိကလုပ်ကန်ကြတဲ့ရှက်ပါလူမျိုးတွေကြားမှာထိုးနှက်ချက်တည်းဖြစ်ခဲ့ရတာပါအသက်မသေးရှင်ချင်ရေးခက်ရတဲ့ရှက်ပါလူမျိုးတွေကလည်းအာမခံခန်းစားခွင့်သေဆုံးသွားသူတွေရဲ့သားသမီးတွေအတွက်ပညာရေးခန်းစားခွင့်အဆရှိရဲ့လုပ်ငန်းခွင့်တိုးတက်ရေးတောင်းဆိုခဲ့ကြတာပါအစိုးရကတော့ရှက်ပါလူမျိုးတွေအတွက်အမေရိကန်ဒေါ်လာ1000ကျော်အထိတန်ဖိုးရှိတဲ့အာမခံကြီးထားပေးဖို့အပါအဝင်တောင်းဆိုချက်အများစုကိုဖြည့်ဆည်းပေးခဲ့ပေမဲ့2014ခုနှစ်တောင်တက်ရာစီကိုတော့ဖျက်ခဲ့ရပါတယ်ရှက်ပါလူမျိုးတွေပြီးခဲ့တဲ့နှစ်ထဲတောင်ချေမှာစခန်းတစ်ခုဖွင့်လှစ်နိုင်ခဲ့ပေမဲ့ငလင်တန်ကြောင့်ရေခဲတောင်တွေပြိုကျရာကလူ19ယောက်သေဆုံးပြီး61ယောက်ဒဏ်ရာရခဲ့တဲ့အဖြစ်နဲ့လည်းကြုံခဲ့ရတာပါတောင်ပေါ်တက်ဖို့ကျိုးတွေလေကားတွေနဲ့လမ်းပေါက်ထားတာတွေအားလုံးပျက်စီးခဲ့ရပြီးရှာပါလူမျိုးတွေကလမ်းကြောင်းအထစ်ပြန်ပေါက်ပေးဖို့ငင်းဆန်ခဲ့တဲ့အတွက်လဲ2015ခုနှစ်ထဲမှာတောင်ထိပ်ရအောင်တက်နိုင်နေသူမရှိခဲ့ပါဘူးကတမနူးမျိုးတော်ကခီးသွွားလုပ်ငန်းရှင်တမ်ပါချာရီကတော့စတိုက်ဆိုသလိုကပ်ဘေးကြုံခဲ့ရတဲ့အတွက်စိုးရိမ်မှုတွေမပြောင်းနိုင်သေးပဲဖြစ်နေရတယ်လို့ပြောပါတယ
်လာရှာကတူဆမ်ဂျင်းနဲ့နိုင်မလား
ပြီးခဲ့တဲ့နှစ်ထဲဖြစ်ခဲ့တာတွေကိုပြန်ပြီးတော့မတွေးကျင်တော့ပါဘူးဖြစ်ခဲ့တာတွေကိုပြန်တွေးမိရင်ဝမ်းလဲနေကြောက်လဲကြောက်မိပါတယ်2014မှာတစ်ခါဖြစ်တယ်2015မှာလည်းတစ်ခါဖြစ်တယ်ဒီနေ့လည်းထပ်ဖြစ်အောင်မလားဆိုပြီးလူတွေကကြောက်နေကြပါတယ
်ကပေးရနေချုံခဲ့ရတဲ့လုံခဲ့တဲ့နှစ်နှစ်အတွင်းမှာတော့အစိုးရကမူဝါဒအပြောင်းလဲတွေလည်းဇက်တိုက်ဆိုလိုလုပ်ခဲ့တာပါအပြောင်းလဲတွေထဲမှာတော့တည်ဆုံးသူရှက်ပါလူမျိုးတွေအတွက်လူမှုဖူလုံရေးရန်ပုံငွေတရက်ထားရှိဖို့တောက်တက်သမားတွေနဲ့ခီးသွွားတွေယူရက်တောင်ကိုနောက်တစ်ခေါက်ပြန်လာခြင်းအောင်စီယုံမှုတောင်ကြီးကအခြေဆိုင်စခန်းတွေမှာတာဝန်ပေးရတာတွေလည်းပါဝင်ပါတယ်ခင်ဗျာ
ကိုအောင်လင်းဦးတင်ပြခဲ့တာဖြစ်ပါတယ် VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကတဆင့်လဲစာရေးသားဆက်သွယ်နိုင်ပါတယ်လိပ်စာက VOA မြန်မာပိုင်းအစီအစဉ်စာတိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့လို့ရေးသားနိုင်ပါတယ်ခင်ဗျာအခုထုတ်လွှင့်နေတဲ့ VOA Radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00 နာရီကနေ9:00 နာရီခွဲထိ Asia Set 7 Jeju ကနေတင်ဆက်သွားမှာမို့စောင့်မျှော်ရှုစားနိုင်ပါတယ်ဒီကနေ့ည9:00 နာရီကနေ10:00 နာရီထိတင်ဆက်မဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ24 25 32 51တို့ကနေနားဆင်နိုင်ပါတယ်ခင်ဗျာခုတော့သတင်းအချင်းချုပ်ကိုမက်ခင်ဖြူတွေးကပြောပြပါမယ်
အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့စီးပွားရေးတက်ခတ်ပိတ်ဆို့မှုနဲ့ပတ်သက်ပြီးဒီကနေ့အင်္ဂါနေ့မှာအမေရိကန်ဗဏ္ဍာရေးဌာနကညင်ညာချက်အစောင်းထုတ်ပြန်ဖို့ရှိနေပါတယ်အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကလက်ရှိချမှတ်ထားတဲ့စီးပွားရေးပိတ်ဆို့တန်ခတ်မှုကန့်သတ်ချက်တွေဟာဒီသတင်းပတ်အတွင်းသက်တမ်းကုန်ဆုံးတော့မှာဖြစ်ပြီးတော့သက်တမ်းတိုးဖို့အတွက်ဆိုရင်တော့သမ္မတကလက်မှတ်ရေးထိုးပေးရမှာဖြစ်ပါတယ်အရေးယူမှုအပြောင်းလဲတစုံတရာရှိမရှိသူ့အနေနဲ့မပြောနိုင်သေးပဲဆုံးဖြတ်ချက်ကိုဗဏ္ဍာရေးဝန်ကြီးဌာနကလုပ်မှာဖြစ်တယ်လို့အင်မီရောပြောခွင့်ရဂျော့ချ်အန်နက်စ်ကတနင်္လာနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါရရှင်။တရုတ်ပြည်မှာဒီအစိုးရရဲ့တင်းကျပ်တဲ့ထိန်းချုပ်မှုတွေကြောင့်မကျေနပ်မှုတွေပိုပြီးတိုးလာနေတဲ့ဟောင်ကောင်ကျွန်းကိုတရုတ်အစိုးရထိတ်တန့်အရာရှိကြီးတူဒီကနေ့3ရက်ကြာခီးစဉ်ဖြစ်နေရောက်ရှိနေပါရယ်။ဟောင်ကောင်လူထုတွေရဲ့အသံတွေကိုနားထောင်ဖို့သူအခုလိုရောက်လာတာလို့တရုတ်ပြည်သူ့ကွန်ဂရက်အမြဲတမ်းကော်မတီဥက္ကဋ္ဌဂျန်တဲ့ဂျင်းကပြောပါရယ်။ပုံမှုနေ့မှာကျင်းပမယ့်စီးပွားရေးညီလာခံကိုတက်ရောက်ဖို့အတွက်တရုတ်နိုင်ငံမှာလက်ရှိတတိယမြောက်အာဏာအရှိဆုံးဖြစ်တဲ့ဂျန်တဲ့ဂျန်ရောက်နေတာဖြစ်ပါရယ်။ဒါဟာလင်းနေအတွင်းမှာတရုတ်အစိုးရထိတ်တန့်အရာရှိကြီးတူဟောင်ကောင်ကိုရောက်လာတာလည်းဖြစ်ပါရယ်ရှင်။ဩစတြေးလျနိုင်ငံဗီယက်နာမြို့မှာဒီနေ့ကျင်းပနေတဲ့နိုင်ငံပေါင်း18နိုင်ငံပါစီးရီးယားရေးနိုင်ငံကကူညီရေးအဖွဲ့ ISSG ရဲ့အစည်းအဝေးမှာတော့၅နှစ်ကြာစီးရီးယားစစ်ပွဲအဆုံးသတ်နိုင်ရေးတပ်တမန်တွေအဓိကထားဆွေးနွေးနေကြပါတယ်။ရက်တက်နေတဲ့နိုင်ငံရေးဆွေးနွေးပွဲတွေပြန်ဆနိုင်ဖို့အပြစ်ခတ်ရစရေးသဘောတူညီချက်ပြတ်မသွားအောင်ထိန်းသိမ်းဆောင်ရွက်ရမှာကြုံတွေ့ရတဲ့အခက်အခဲတွေနဲ့ကုလသမဂ္ဂအနေနဲ့လိုအပ်တဲ့နေရာတွေကိုလူသားချင်းစာနာမှုအကူအညီတွေထိရောက်အောင်ပေးနိုင်ဖို့ကိစ္စရပ်တွေကိုဆွေးနွေးနေကြတာပါရှင်။ Iran နိုင်ငံအတွင် IS စစ်သွေးကြွတွေသိမ်းပိုက်ထားတဲ့ Ashrubat မြို့ကိုပြန်လဲသိမ်းပိုက်နိုင်ဖို့အတွက်စစ်စီရေးတွေစတင်လိုက်ပြီးလို့ Iraq လုံခြုံရေးတပ်ဖွဲ့တွေကကြေညာလိုက်ပါတယ်။ Arubath မြို့ဟာ Anbar ဒေသအနောက်ဘက်ကမြို့ဖြစ်ပြီးတော့ Jordan နဲ့ Syria နယ်စပ်က IS စစ်သွေးကြွတွေသိမ်းပိုက်ထားတဲ့နယ်မြေတွေနဲ့ထိစပ်နေတာပါ။ဒီတော့တွဲမှာပဲဒီ Iraq နိုင်ငံမြို့တော် Baghdad မှာတော့ဒီကနေ့ဘုံပေါက်ကွဲမှုတွေကြောင့်လူ28ယောက်ထက်မနည်းသေဆုံးပြီး65ယောက်ထိခိုက်ဒဏ်ရာရခဲ့ကြပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုမက်ခင်ဖြူတွေးပြောပြသွားတာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရည်မှုကမတ်ဆူမွန်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ဆူလီမန်တာရာရူဒီဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါ။ VOA American တန်ညနေပတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိလိုင်းနိုမီတာ16.25ရူကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးပါ။နောက်ထပ်2 နာရီကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားခင်ဗျာ။
This program has come to you from the Voice of America, Washington.